နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲအတွက်တနိုင်ငံလုံးအနှံ့မှာမဲဆန္ဒနဲ့စုစုပေါင်း1182ခုရှိတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်အဲ့ဒီမဲဆန္ဒနယ်မြေတွေကိုပြည်သူ့လွှတ်တော်မဲဆန္ဒနယ်မြို့သားလွှတ်တော်မဲဆန္ဒနယ်တိုင်းဒေသကြီးပြည်နယ်လွှတ်တော်မဲဆန္ဒနယ်နဲ့တိုင်းရင်းသားလူမျိုးစုမဲဆန္ဒနယ်မြေတွေဆိုပြီးသတ်မှတ်ထားပါတယ်။လာမယ့်ရွေးကောက်ပွဲဟာအဲ့ဒီလွှတ်တော်၄မျိုးအတွက်ရွေးချယ်တင်မြှောက်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။အခုတင်ပြမယ့်အစီအစဉ်ကပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်မဲဆန္ဒနယ်မြေတွေကိုဘယ်လိုသတ်မှတ်ထားသလဲဆိုတာနဲ့ဘယ်လိုရွေးချယ်ပေးရမလဲဆိုတာကိုတင်ပြမှာဖြစ်ပါတယ်ရှင်။ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေတွေကိုမြို့နယ်ပေါ်မှာအခြေခံပြီးမြို့နယ်တစ်မြို့နယ်ကိုမဲဆန္ဒနယ်တစ်နယ်အဖြစ်သတ်မှတ်တာဖြစ်ပါတယ်။တနိုင်ငံလုံးအနှံ့မြို့နယ်ပေါင်း330ရှိတဲ့အတွက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်330ကိုရွေးချယ်တင်မြှောက်ပေးရမှာဖြစ်ပါတယ်။ပါတီတိုင်းဟာမဲဆန္ဒနယ်အားလုံးမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ပါဘူး။ပြည်သူ့လွှတ်တော်မဲဆန္ဒနယ်အားလုံးမှာဝင်ရောက်ရှင်ပြိုင်မှာကပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနှစ်ခုတည်းသာရှိပါတယ်။အမျိုးသားလွှတ်တော်မဲဆန္ဒနယ်တွေကိုတော့လူကြီးရေပေါ်မှာအခြေခံပြီးခွဲခြားသတ်မှတ်တာဖြစ်တဲ့အတွက်ပြည်သူ့လွှတ်တော်နဲ့တိတိတသားခြားနာပါတယ်။အမျိုးသားလွှတ်တော်အတွက်တိုင်းနယ်ပြည်နယ်တစ်ခုစီမှာမဲဆန္ဒနယ်12နယ်စီသတ်မှတ်ပေးထားပါတယ်။တိုင်းနယ်ပြည်နယ်14ခုရှိတဲ့အတွက်စုစုပေါင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်168ယောက်ဖြစ်ပါတယ်။အဲ့ဒီလိုအမျိုးသားလွှတ်တော်ကိုယ်စားလှယ်12ဦးစီအချိုးညီညီရွေးကောက်တင်မြှောက်တာနဲ့ပတ်သက်ပြီးလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအခုလိုရှင်းပြပါတယ်။
ပြည်သူ့လွှတ်တော်ကိုရွေးတဲ့အခါကျတော့မြို့နယ်အလိုက်လွှတ်တော်ကိုတဦးစီရွေးတာဖြစ်တဲ့အတွက်ကြောင့်မို့လို့တိုင်းဒေသကြီးများနဲ့ပြည်နယ်တွေမှာရက်ရှိတဲ့အချိုးအညီတွေကသိပြီးတော့ကြွားချတော့လူတိုင်းတိုင်းတို့ရန်ကုန်တိုင်းတို့မြို့နယ်အများကြီးရှိတော့တနည်းအားဖြင့်ဆိုရင်ပြည်မာထဲမှာရှိတဲ့မြန်မာတိုင်းရင်းသားကိုစားပြုတဲ့ကိုယ်စားလှယ်တွေအများကြီးရသွားပြီးတော့ပြည်နယ်ဒေသတွေမှာကျတော့မြို့နယ်လေးကနည်းနည်းလေးရှိတဲ့အခါကျတော့ရတဲ့ကိုယ်စားလှယ်ကနည်းတယ်အဲ့ဒီအခါမှာတိုင်းဒေသကြီးများနဲ့ပြည်နယ်များကိုအပြန်အလှန်ထိန်းချုပ်နိုင်မှုနဲ့တိုင်းရင်းသားလူမျိုးစုများအတွက်ကိုပါညီမျှကြီးဖြစ်နိုင်ဖို့ရန်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ကိုဆက်နှယောက်ကြည့်အခုလိုအမျိုးသားလွတ်တော်ကိုဖွဲ့စည်းလိုက်တာပေါ့တပတ်ကဟိုကထက်လွတ်တော်လိုပုံစံမျိုးပေါ့တကယ်လမ်းဆိုရင်တိုင်းဒေသကြီးမှာရှိတဲ့တိုင်းရင်းသားများနဲ့ပြည်နယ်ဒီမှာရှိတဲ့တိုင်းရင်းသားများရဲ့အခွင့်အရေးကိုအညီမျှထိန်းချုပ်နိုင်ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့ပုံစံ
တိုင်းနယ်ပြည်နယ်တစ်ခုစီမှာအမျိုးသားလွှတ်တော်မဲဆန္ဒနယ်စစ်နယ်နယ်စီအချို့ကြဘလို့ခွဲခြမ်းသတ်မှတ်တယ်လဲဆိုတာကိုရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အရာရှိဦးခင်စောထွန်းကအခုလိုရှင်းပြပါဗျ။
အမျိုးသားလွှတ်တော်ကြတော့သူကလူကြီးကိုအခြေခံခွဲတော့တိုင်းနယ်ပြည်နယ်အားလုံးမှာတိုင်းနယ်ပြည်နယ်တစ်ခုစီကိုစစ်နယ်နေရာရပါတယ်။ဒီလိုမျိုးလူကြီးစံအနေနဲ့တွက်လို့ရအောင်ဒါစစ်နယ်နဲ့ပြန်ပြန်စားလိုက်တဲ့အချိန်မှာထွက်လာတဲ့အချို့ရှိမှာပေါ့နော်။ဆိုရင်လူကြီး amount ကိုပုံမှုပြီးတော့ရလို့ရှိရင်မဲဆန္ဒနယ်ပြည်တစ်ခုဖြစ်သတ်မှတ်ပါတယ်။ဆိုတော့အဲကြောင့်မို့လို့မျိုးနယ်လိုက်ကိုတက်နိုင်တဲ့များအချိုးညီအောင်နော်ပြန်ပြီးတစ်ဆက်ဆက်လည်းကြည့်ရမယ်အဲ့ဒီဘုံမျိုးနဲ့ဘောကရန်ကုန်မြို့ဆိုရင်မျိုးလေကောင်ကကြောက်တရာတို့ပဲတန်းတို့လာတာတို့စသဖြင့်ပေါ့နော်သူတို့ကြောင့်လူကြီးတွေနေပါတယ်သူတို့ကြောင့်တော့မှ6မျိုးနဲ့9မျိုးနယ်လောက်မှလည်းမဲဆန္ဒနယ်တစ်ခုဖြစ်ချက်သွားတာပေါ့လှိုင်းသားရဆိုရင်သူကတစ်ခုတည်းနဲ့မျိုးနယ်တစ်ခုတည်းနဲ့မဲဆန္ဒနယ်တစ်ခုရပါပါတယ်လှိုင်းသားရလူကြီးရအရင်များလို့ပါ
အဲ့လိုတွက်ချက်မှုကြောင့်မြို့သားလွှတ်တော်ကိုယ်စားလှယ်တအူးဟာအ ਨੇ စုံမြို့နယ်တစ်မြို့နယ်ကနေမြို့နယ်ခုနှစ်မြို့နယ်လောက်အထိကိုစားပြုရပါတယ်။ရွေးကောက်ပွဲတွေအပြီးပေါ်ထွက်လာမယ့်လွှတ်တော်အသီးသီးမှာရွေးကောက်ခံမဟုတ်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်ခွင့်ကိုဖွဲ့စည်းပုံအခြေခံဥပဒေကသတ်မှတ်ပေးထားတာဖြစ်ပါတယ်။25ရာခိုင်နှုန်းဆိုတဲ့အတွက်ကြောင့်ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်စုစုပေါင်း440ရှိရာမှာရွေးကောက်ခံက330နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်က130ပါဝင်မှာဖြစ်ပါတယ်။အမျိုးသားလွှတ်တော်မှာစုစုပေါင်းကိုယ်စားလှယ်224ယောက်ရှိရမှာအဲ့ဒီထဲမှာရွေးကောက်ခံ168ယောက်နဲ့တက်မတော်သားကိုယ်စားလှယ်56ယောက်ဖြစ်ပါတယ်ရှင်။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ရင်းရောက်ပြီးတဲ့အခါပထမဆုံးကျင်းပတဲ့လွှတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတကိုရွေးချယ်တင်မြှောက်ဖို့ဖြစ်လာပါတယ်။နိုင်ငံတော်သမ္မတကိုပြည်သူတွေကဓာတ်ရိုက်ရွေးကောက်တင်မြှောက်တာမဟုတ်ဘဲပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်ပေါင်းထားတဲ့ပြည်အောင်စုလွှတ်တော်ကသမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ဖွဲ့ပြီးတင်မြှောက်တာဖြစ်ပါတယ်။သမရရွေးချယ်တင်မြှောက်ရေးအဖွဲ့မှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့နဲ့ရွေးကောက်ခံမဟုတ်တဲ့တက်မတော်သားကိုယ်စားလှယ်အစုအဖွဲ့ဆိုပြီး၃ဖွဲ့ပါဝင်ပါတယ်။အဲ့ဒီအစုအဖွဲ့၃ဖွဲ့ကဒုသမရတအူးစီကိုအစိုးပြုတင်သွင်းရမှာဖြစ်ပြီးထောက်ခံမဲ့အများဆုံးရရှိသူတအူးကိုသမရအဖြစ်ရွေးချယ်ပေးရတာဖြစ်တယ်လို့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်။
တစုဒီကြားစီအစီအွေထိုင်ပြီးတော့ဒီကဒုသမရလောင်းပြောက်တင်ပေးရတယ်ဒုသမရလောင်းက3ပွဲအတင်တဲ့အခါ3ယောက်ဖြစ်သွားမယ်အဲ3ယောက်ထဲကနေပြီးတော့မဲအများဆုံးသူတယောက်ကိုရွေးမယ်မဲအများဆုံးရတဲ့လူကသမရဖြစ်ပြီးတော့ဒုတိယမဲအများဆုံးရတဲ့လူကဒုတိယဒုသမရတတိယမဲအများဆုံးရတဲ့လူကတတိယဒုသမရအဲ့ဒါလို့ဖြစ်မယ်ပေါ့မဲအများဆုံးပြရတာ ก็เป็นยามาอีตัวจีรุสโรตมรากะยุติเอกเวลนตัวเองทำไมมันนึกถึงตัวลูกศิษย์ไอ้ดูดีอะเมียเมียตรงยาเลยดูตมรากะยาอีตมราที่เนี่ยตามอยู่อ่ะตัวอะไรตมรากะไอ้เวลนตัวเนี่ยตมราทุกคนนึกถึงตัวเนี่ยตมราเย่อะไรอยู่ตัวเนี่ยตมราเย่ตมรากูบูลาเต็มไปเลยสุขเพื่อก็นึกถึงเตียงดูดีอะ
เออสรุปไอ้ตำรวจก็ปีที่ตัวเดินไปได้ตำรวจที่ยังจุดตัวนี้อยู่ที่ทางที่เราเนี่ยเขาจะเดียวกูเดินไปเลยเนี่ยเดินไปเลยไปก็ต้องยอมเปลี่ยนเพื่อตัวเรื่องขามาไอ้ต้องยอมกูจะขับยังไปก็ไม่เดินไปไม่เดินไปแล้วมาอันนี้เรื่องอะไรหรือว่าตำรวจเก็บบ่แล้วตอนที่ดีมาตำรวจก็ไปอุจจาระได้ยังยุ่งเช่นเดียวกันตำรวจก็จะเลยรีชูจะไปวันนี้ละกูเว็บมือเรื่องนี้ไปไหมนั่นท้องเสียเพื่อที่วันเช้ากูไปกูไม่เปลี่ยนเส้นทางเดียวตำรวจก็จะเ ပြည်သူ့လွှတ်တော်ကိုယ်စားလှယ်တအူးအမျိုးသားလွှတ်တော်ကိုယ်စားလှယ်တအူးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တအူးစုစုပေါင်း၃ဦးအတွက်မဲပုံ၃ပုံမှာမဲပေးရွေးချယ်ရမှာဖြစ်ပါတယ်။ ဒါဖြင့်လူနည်းစုတိုင်းရင်းသားတွေကတော့သူတို့ကိုကိုစားပြုမဲ့တိုင်းရင်းသားလူမျိုးစုကိုယ်စားလှယ်ကိုလည်းမဲပေးရွေးချယ်ရမှာဖြစ်ပါတယ်ရှင်။